အော်တိုဘာလ28ရက်နေ့မှာကျင်းပမယ် NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးတဲ့၄နှစ်ပြည့်ခန္ဓာတက်မဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွက်စစ်ကိုလက်ခုလက်မှာခရီးဆက်ခွင့်မပြုတာကြောင့်နှစ်ဖက်ညှိနှိုင်းနေတဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီအတွင်ရေးမှူးကပြောသွားပါတယ်။သတင်းထောက်တွေမေးခဲ့ကြတဲ့အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားလက်ရှိတိုက်ပွဲတွေကိစ္စမူရစ်ဆေးဝါးပြဿနာအပြစ်ရရေးစတဲ့အကြောင်းအရာတော်တော်များများကိုလည်းတက်မတော်ဘက်ကပြန်ပြီးတော့ဖြေကြားခဲ့တဲ့အကြောင်းကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပါမယ်ရှင်
။တက်မတော်ကသတင်းစာရှင်းလင်းပွဲတွေကိုတစ်လတစ်ကြိမ်သဘောမျိုးကျင်းပလေရှိတာမှာဒီကနေ့အောက်တိုဘာ26ရက်နေ့မှာလည်းအခါတိုင်းလိုပဲနေပြည်တော်မှာရှိတဲ့တက်မတော်စစ်သမိုင်းပြတဲ့အတွင်းမှာပြုလုပ်ခဲ့ပါတယ်။အစပိုင်းမှာတက်မတော်သတင်းမှပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီနဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကတလားအတွင်းဖြစ်စဉ်တွေကိုတင်ပြခဲ့ကြတာမှာရခိုင်ပြည်နယ်မှာလက်ရှိ AA ရခိုင်တက်မတော်နဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေရှမ်းပြည်နယ်အတွင်း TNL တအောင်ပလောင်လက်နက်ကိုင်အဖွဲ့အပါအဝင်တခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စစ်ရေးရထိတ်တန့်ရင်ဆိုင်မှုအခြေအနေတွေမြောက်ပိုင်းမဟာမိတ်လေးဘက်နဲ့အပြစ်ခတ်ရဆေးရေးဆွေးနွေးမှုနဲ့သဘောတူညီချက်ရနိုင်မှုအလားအလားမူရစ်ဆေးဝါးပြဿနာတို့အပြင် NCA တနင်္ဂနွေဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်လက်မှတ်ရေးထိုးတဲ့လင်းနစ်ပြည်အခမ်းအနားအကြောင်းတွေကိုအကြေတဝင့်တင်ပြခဲ့ကြပါတယ်။ NCA လင်းနစ်ပြည်အခမ်းအနားကိုလာမယ့်တနင်္လာနေ့အောက်တိုဘာ28ရက်နေ့မှာနေပြည်တော်မှာကျင်းပဖို့ရှိတာကြောင့်တိုင်းစားခေါင်းဆောင်တွေအသီးသီးရောက်လာနေကြတာမှာတခြားတိုင်းစားခေါင်းဆောင်တွေလာတဲ့ခီးစဉ်တွေမှာခဏိအချိန်ထိအခက်အခဲမရှိသေးပေမဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကိုမြန်မာစစ်တပ်ကလန်ခုလတ်မှာခီးဆက်သွားခွင့်မပြုတာကြောင့်အခမ်းအနားကိုတက်မဲ့အစီအစဉ်ဖြစ်ရမယ့်သဘောရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကမေးတာမှာတက်မတော်သတင်းမှပြန်ကြားရေးအဖွဲ့အတွင်းရမူဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုဖြေကြားခဲ့ပါတယ်
။ပုံလန်ခီးကလုံကြုံရေးအရာကလုံကြုံရေးအရာကတော်တော်ကိုစိတ်မချတဲ့အနေအထားဖြစ်ပါတယ်။အဲတခုခုဒီထက်မှဒါလို့မလို့ဒီကုံလန်ခီးရနေဖြတ်သန်းလာလို့မလို့တခုခုဖြစ်သွားလို့ရှိရင်ကျွန်တော်တို့နယ်မြေတွေကိုဝင်လာပြီးဖြစ်ပါတယ်ကျွန်တော်နယ်မြေတွေကိုဝင်လာပြီးဖြစ်တယ်အဓိကတာဝန်ရှိမှာဘယ်သူရင်းဆိုကြလုံခြုံရေးအဖွဲ့တွေမှာတာဝန်ရှိမှာဖြစ်တယ်လုံခြုံရေးကိုဘယ်သူကဆောင်ရွက်နေတုံးဆိုကြကာကွယ်နေတဲ့လုံခြုံရေးကိုတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကဆောင်ရွက်နေတာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီတာချီလိတ်ကနေလေနဲ့လာဖို့အားလုံးစီစဉ်ပြီးဖြစ်တယ်ဒါကိုနောက်ပိုင်းမှာလည်းကျွန်တော်တို့ဒီဟိုပြန်ပြီးတော့ကြစည်းစက်ညီနိုင်မှုတွေတော့ရှိပါတယ်စည်းစက်ညီနိုင်မှုတွေရှိရတာဒီတာချီလိတ်ဘက်ကနေပြန်လာနိုင်ဖို့အတွက်စည်းစက်နေနိုင်မှုရှိတယ်လက်ခဏာမလက်ခဏာတော့သူတို့ပိုင်းပေါ့
တိုင်းသားကောင်းဆောင်နေနဲ့အစိုးရတက်မတော်ကိုယ်စားလှယ်တွေနှိရှေလာများစူးစမ်းပြီးရရှိလာတဲ့ NCA သဘောတူညီချက်လက်မှတ်ရေးထိုးတဲ့နှစ်ပတ်လည်အခမ်းအနားကိုအဆင်ပြေချောမွေ့စွာတက်နိုင်အောင်စီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီလိုမျိုးပွဲမျိုးမှာတော့ကျွန်တော်တို့ကဘောနော်ဟိုတက်တဲ့အခါမှာအနောက်ရှက်ကင်းကင်းနဲ့တက်နိုင်အောင်ခီးမပင်မမနဲ့ရောက်နိုင်အောင်စီစဉ်ဆောင်ရွက်ပေးတာဖြစ်တယ်ဒီမှာတော့ဒါအားလုံးကပူပေါင်းပါဝင်ဆောင်ရွက်နိုင်တယ်အားလုံးကနားလည်မှုရှိနေပူပေါင်းပါဝင်ဆောင်ရွက်နိုင်တယ်ဆိုတော့ပို့ပြီးတော့ကြငင်းချမ်းကြီးအတွက်အကျိုးဖြစ်ဆုံးစေမယ်လို့ထင်ပါတယ
်ဒီကနေ့သတင်းစာရှင်းလင်းပွဲမကျင်းပခင် AA အဖွဲ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အယောက်50ကျော်ကိုဖမ်းဆီးသွားခဲ့တာအပါအဝင်ရခိုင်ပြည်နယ်အတွင်းအခုရက်ပိုင်းတွေမှာအခြေမြင့်ဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေကြောင့်ရခိုင်ကိစ္စဟာသတင်းတောက်တိုင်းကစိတ်ဝင်တစားမေ့ကျင်နေကြတဲ့အကြောင်းအရာဖြစ်ခဲ့ပါတယ်ရခိုင်ဒေသမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကို AA အဖွဲ့ကဖန်တီးကျင်းတာဖြစ်ပြီးတမတော်ကဖန်တီးခြင်းမဟုတ်ကြောင်းတခန့်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခရဲ့တရားခံဟာ AA အဖွဲ့သားဖြစ်ကြောင်းတမတော်သတင်းမှပြန်ကြားရေးအဖွဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါကြောင့်ရခိုင်ဒေသတည်ငြိမ်ရေးအတွက် AA အဖွဲ့မရှိမှဖြစ်မယ်လို့သူကပြောပါတယ
်။ရခိုင်ဒေသမှာတည်ငြိမ်အေဂျင်စီအတွက်က AA မရှိဘူးဆိုရင်အေဂျင်သွားလိမ့်မယ်။တရားပေါက်ပြောရတယ်ကျွန်တော်အာမခံ
။အောက်တိုဘာ28ရက်နေ့မှာ NCA လက်မှတ်ရေးထိုးတဲ့လင်းနေပြည်အခမ်းအနားကျင်းပပြီးနောက်တစ်နေ့အောက်တိုဘာ29ရက်နေ့မှာတော့ JMCM ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင့်ထွေဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးဘယ်တော့ကျင်းပမယ်ဆိုတဲ့ကိစ္စကိုဆက်လက်ကျင်းပသွားဖို့စီစဉ်ထားကြတာကြောင့်ခုလို RCSS ဥက္ကဋ္ဌမတက်ရောက်နိုင်မဲ့အနေအထားကအဲ့ဒီဆွေးနွေးမှုကိုအဟန္တာဖြစ်စေမလားဆိုတာကတော့မသေးကြသေးပါဘူး။ဒါပေမဲ့သမရယုံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဥစောထေးကတော့ NCA လက်မှတ်ရေးထိုးတဲ့လင်းနေပြည်အခမ်းအနားကိုထိပ်သီးခေါင်းဆောင်တွေမတက်လဲကျင်းပသွားမှာဖြစ်ကြောင်းအောက်တိုဘာ25ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ။